ဆရာနာသိမ်းမှုစန့်ကျင်ရေးအကြမ်းမဖက်ဆန္ဒပြပွဲတွေကိုစစ်ကောင်စီတပ်တွေကနေအကြမ်းဖက်ဖမ်းဆီးပစ်ခတ်ဖြိုခွဲတဲ့လုပ်ရက်တွေဒီရက်ပိုင်းမှာရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာဇက်တိုက်ဖြစ်နေပါတယ်ဒီကနေ့မှာလည်းမန္တလေးမှာအာယုံဦးဆန္ဒပြစစ်ကြောင်းမထွက်ခင်မှာပဲဖြိုခွဲခံခဲ့ရပါတယ်မနေ့ညဒီဇင်ဘာလ9ရက်နေ့ကလည်းမန္တလေးမှာညဘက်တံပုံးတီးပြီးတပိတ်လုခဲ့ကြပါတယ်ညပိုင်းမှာတော့စစ်ကောင်စီတပ်တွေကအဲစင်းလိုက်စစ်ပြီးတော့ဖမ်းဆီးသွားတာတွေရှိခဲ့တယ်လို့ဒေသခံတွေကပြောပြကြပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်
ဒီဇင်ဘာလ8ရက်ဒီကနေ့မနက်အစောပိုင်းကမန္တလေးမှာဆရာနာသိမ်းမှုစန့်ကျင်ရေးချီတက်ဆန္ဒပြဖို့ပြင်ဆင်နေတဲ့အချိန်စစ်ကောင်စီတပ်တွေကအိမ်စီးကားနဲ့တိုက်ပြီးဖမ်းဆီးခဲ့တဲ့အကြောင်းတပိတ်မှာပါဝင်သူတူကဗီဒီယိုကိုပြောပါတယ
်။တပိတ်ဟိုလည်းမစားသေးဘူးတပိတ်ကိုပွားနေလမ်းမှာဖြစ်သွားတယ်။ပွားနေတဲ့အချိန်မှာကျွန်တော်အိမ်စီးကားကသုံးစီးပါနော်။အဲဆိုင်ရည်စီးကိုဖြတ်တိုက်ပြီးတော့ကျွန်တော်ဝင်သွားတယ်။ဝင်သွားပြီးအဲ့တော့ကမှမင်းကလေးမရောက်နေရကြလိတိပါခဲ့ရောเนาะအဲ့ကျွန်တော်တို့မင်းကလေးပြပါဖမ်းမိသွားတယ်ခင်ဗျာဟုတ
်ကားနဲ့တိုက်ပြီးဖမ်းဆီးတာကြောင့်ဒဏ်ရာရသူတချို့လည်းရှိခဲ့ပါတယ်မနေ့ကညနေပိုင်း6နာရီခွဲဝင်းကျင်လောက်မှာလဲမန္တလေးမှာတံမုံတီးပြီးတော့ဆက်အနာရှင်ကိုစန့်ကျင်တဲ့တပိတ်တစ်ခုလုခဲ့ကြပါတယ်ဒီလိုဆန္ဒပြပွဲအပြီးမှာစစ်ကောင်စီတပ်တွေကည7နာရီဝင်းကျင်လောက်မှာအစင်းစစ်တာနဲ့ဖမ်းတာဆီးတာတွေလုခဲ့တယ်လို့ဒေသခံတူကပြောပြပါတယ
်တပိတ်စစ်ကြောင်းပြီးတော့ကြတော့သူတို့ကားတွေနဲ့ရဲဝတ်တွေနဲ့ရောက်ွက်ထဲကိုပတ်ပြီးသူချောင်းလာပါလို့ငါးပိုင်း7နာရီကျော်ကျော်လောက်မှာသူတို့အိုင်းနာသူတို့မတင်လာတဲ့အိမ်တွေကိုဝင်ပြီးတော့အဲ့ဒီစစ်တာတို့လူငယ်တွေတချို့အိမ်တွေဖွင့်ပေးလို့ရှိရင်အိမ်တွေဝင်းနေတယ်ပါသူတို့ပါဖြဲပြီးတော့ချက်ပြတာမျိုးရှိတယ်ဟိုရန်တန်းပြီးတော့ဖမ်းဆီးသွားတယ်ရှိပါအလုံးမောင်73ရောက်တော့ရှိနေတယ်
ဒီဇင်ဘာလ9ရက်နေ့ကရန်ကုန်မြို့ကြီးမြင့်တိုင်းမှာအကြမ်းမဖက်ဆန္ဒပြနေတဲ့သူတွေကိုစစ်ကောင်စီကကားနဲ့ဝင်တိုက်ပြီးဖမ်းဆီးတာကြောင့်အပြင်းထန်တန်းရရသူတွေနဲ့ဖမ်းဆီးခံရသူတွေအများအပြားရှိခဲ့ပေမဲ့ရန်ကုန်မှာဆရာနာသိမ်းမှုစန့်ကျင်လျှက်တပြက်ဆန္ဒပြပွဲတွေကတော့ဒီကနေ့အထိဆက်ရှိနေပါတယ်လုံးဝအုပ်ချုပ်ခွင့်မရစေရဆိုတဲ့စာတမ်းတွေကန်ဆောင်ပြီးတက္ကသိုလ်ကျောင်းသားများတက်မကတွေနဲ့ရန်ကုန်တပိတ်အဖွဲ့တွေပူးပေါင်းပြီးဒီကနေ့မှလည်းလျှက်တပြက်ဆန္ဒပြကြပါတယ်ဒီဇင်ဘာလ9ရက်မနေ့ညကလည်းရန်ကုန်မြို့နေရအတော်များများမှာဆရာနာရှင်စန့်ကျင်ရေးတံပုံးတီးလှုပ်ရှားမှုတွေလုပ်ခဲ့ကြပါတယ်။တံပုံးတီးကြအပြီးမှာတော့စစ်ကောင်စီတပ်တွေကကြာမွေမြို့နယ်မှာအစည်းအဝေးဆက်ပြီးလူတချို့ကိုဖမ်းဆီးစစ်ဆေးတာမျိုးလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကမာရွတ်မြို့နယ်မှာလည်းမနေ့ညပိုင်းကတံပုံးတီးဆန္ဒပြကြတာကြောင့်စစ်ကောင်စီတပ်တွေကလမ်းတွေထဲမှာရပ်ထားတဲ့အိမ်စီးကားတွေရဲ့မှန်တွေကိုထုခွဲခဲ့တာမျိုးတွေလုပ်ခဲ့ကြပါတယ်။ဆရာနာသိမှုစန့်ကျင်ဆန္ဒပြပွဲတွေကိုစစ်ကောင်စီတပ်တွေကအကြမ်းဖက်ဖြိုခွဲမှုတွေရှိနေပေမဲ့အာဏာသိမ်းမှု10လကျော်လာပြီးတဲ့အထိလျှက်ပြက်ဆန္ဒပြမှုတွေနဲ့ညပိုင်းတံမုံတီးဆန္ဒပြတာတွေဆက်ရှိနေစေဖြစ်ပါရဲ့ရှင်